မိုးခါဆိုင်ကလုန်းမုန်တိုင်းတိုင်ခံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောနေပါတယ်။စစ်တွေမျိုးနီးကမွတ်စလင်အများစုဖြစ်တဲ့တက်ကယ်ပြင်ဒုက္ခတဲ့စခန်းမှာဆိုရင်တောက်သုံးရီမတန့်ရှင်းတာကြောင့်ကလေးတွေဝမ်ပြက်ဝမ်ရှော့ဖြစ်နေကြတယ်လို့လည်းပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုကိုရနိုင်ပြောပြပေးပါဦးခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုးခါမုန်တိုင်းကြောင့်နေစောက်ဦးနှစ်သိန်း4000ကျော်ပြတ်ပြီးတော့လူဦးရေတသန်းကျော်လောက်မုန်တိုင်းတန်တင့်နေကြတယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်။ဒေသခံတွေနဲ့ကုညီကယ်ဆယ်ရေးလုပ်နေသူတွေကတော့လက်တွေ့မှာထိခိုက်မှုတွေဒီထက်ပိုများတယ်လို့ပြောနေကြပါတယ်။စစ်တွေမျိုးနီးလူဦးရေ3000ကျော်လောက်နေထိုင်တဲ့တပ်ကြပြင်ဒုက္ခသည်စခန်းမှာဆိုရင်လည်းမုန်တိုင်းကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တယ်လို့စခန်းတာဝန်ခံကပြောပါတယ်။ကုလသမဂ္ဂစာနယ်ဇင်းကအစီအစဉ် WFP ကစာနယ်ဇင်းကထောက်ပံ့အနည်းငယ်ပေးအပ်တာရှိပေမဲ့လက်တလောနေထိုင်ရေးအခက်ကြုံနေရတယ်လို့မွတ်စလင်အများစုရှိရာတပ်ကပြင်ဒုက္ခသည်စခန်းတာဝန်ခံဦးမောင်လေးက VOA ကိုပြောပါတယ်။တန်ရှင်းတဲ့တောက်သုံးရေမရတာကြောင့်စားငယ်ရေးကိုအသုံးပြုတာတွေရှိနေပြီးကလေးတွေဝမ်းပြက်ဝမ်းလျှောဖြစ်နေကြတယ်လို့လည်းပြောပါတယ်။
ကျွန်တော်တို့မှအဓိကအမိုးလံသွားတာရှိတယ်အင်ဂျင်သွားတာရှိတယ်ကဲရကွန်ပျူတာဆက်သွားလောင်းဝပြူသွားတာရှိတယ်အလမိုးလံသွားတာရှိတယ်တောက်ရအခက်ရှိတယ်နေပူရင်အညံ့ပူတယ်ဝူးရရင်ဆူတယ်ခလေးတွေဆူကြည့်တယ်တမရင်နဲ့ရဲတန်းစားနေရတယ်နောက်ပြီးတော့ဝန်ဆော့ဝဲပြလက်ရှိနေတယ်
မုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုအများဆုံးထဲမှာပါတဲ့ပေါတော်မျိုးနယ်တဲ့ကမော်စလဲအများစုနေထိုင်ရာချိန်ကြီးပင်ဒုက္ခသည်စခန်းမှာလည်းထိခိုက်ပျက်စီးမှုတွေကြီးမားခဲ့တာပါအမေလေထိခိုက်ပျက်စီးမှုတွေအတွက်လိုအပ်တဲ့အကူအညီတွေကတော့မရသေးဘူးလို့လဲစကန်တာဝန်ရှိသူကပြောပါတယ
်။တလာပဲလဲလိုလိုက်ရတာမဟုတ်ဘူးကစူရာကဟိုနေကတလာပဲဖြစ်တာဂိုင်းလိုက်ကိုပဲဖြစ်ခဲ့တယ်ဂိုင်းလိုက်ဆိုတာရှောက်ပဲပဲရတယ်ရှောက်ပဲနဲ့ဆိုတော့အင်ဂိုမိုမလာအောက်ချက်အင်ဂိုမိုမလာခင်ပြီးတော့သူတို့နေမလာဒီဟာပဲဖြစ်ခဲ့တယ်။အခုနေကြတာကဒီမှာပဲဘယ်လိုပြောမလဲဆိုတော့နေနေရှိအင်ဒီပါဒီကောင်းတဲ့ဇေတပတ်ပြသွားရရကိုတလာတာဆမှုတွေရမှာအင်တလုံးမှနေပြီးတော့မြားကြီးချောက်ကြီးပြေပြီးဒီလိုတဲ့ဆစ်ဆစ်ပြီးတော့နေရတာပါ
။စာနယ်ရေးခါအတွက် WFP ကအ ਨੇ ချင်းထောက်ပံ့ပေးထားတာကြောင့်လက်လော့အဆင်ပြေနေပေမဲ့မိုးမကြမီနေအဆောင်တွေကိုအလူရှင်တွေတောင်းဝန်ရှိသူတွေစောက်ပေးစေခြင်းနဲ့လို့လဲချိန်ဒီပင်ဒုက္ခသည်စခန်းတောင်းဝန်ရှိသူတို့ကပြောပါတယ်။
ဒီဟာမုံတိုင်းဒီကတခါမှမနေဘူးနောက်တော့ကြည့်တဲ့အစာဟုတ်ဒီလုံးဝဖြူသွားတယ်ဆန်ဖြူတွေရွံသွားတယ်ဒါပေမဲ့ကျွန်တော်အရင်ခံကောင်းတယ်လို့ပြတာမရှိတော့ဘူးဒါပေမဲ့ရဲဆိုးတဲ့ပုံပေါ်နေကြတဲ့အစာဟုတ်ကကိုလုံးပြောက်စီသွားတယ်နောက်လဲကျွန်တော်နေပြီးတော့မိုးဒီပါလေးကြားလာမယ်ဆိုတော့မနစ်ချမှာမဟုတ်ဘူးကျွန်တော်ဒီတိုင်းပဲနေရမှာခင်စားနေရမှာဆိုတော့ကျွန်တော်ဒေါ်တော်လေးခံတတ်နေရမှာတော့ဆိုးတဲ့ပုံပေါ်မိုးနေတဲ့နေရပါဗျာကျွန်တော်အစာဟုတ်ဒီနေစရာဒီကိုလုံးဖို့တော့ကျွန်တော်တောင်းဆိုရှိနေပါဗျာ
မုံတိုင်းနယ်အစိုးဆုံးခံရတဲ့ရခိုင်ပြည်နယ်နဲ့မကွေးတိုင်းမှာမုံတိုင်းနယ်အသင့်ပြည်သူ 23,000 ကျော်ကိုစားနပ်ရိက္ခာတွေထောက်ပံ့ပေးနိုင်ခဲ့ကြောင်းကုလသမဂ္ဂကဒီသတင်းပတ်ထဲမှာသတင်းထုတ်ပြန်ထားတာပါ။ဒါမဲ့လည်းခေလုံးပြအပါဝဲအရေးပေါ်အထောက်ပံ့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကမုံတိုင်းကယ်ဆယ်ရေးအတွက်အရေးပေါ်ရမငွေအဖြစ်လဲကုလသမဂ္ဂကဒေါ်လာ333,000တောင်းခံထားပါတယ်ခင်ဗျာ။